ပြည်ဝင်အမေရိကန်တန်ညမာပိုင်းစီစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းလေးကိုဆက်လက်ကြေညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံရဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်စုဖွဲ့မှုတွေကိုစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စာမျက်နှာ400နီးပါးရှိတဲ့အစီအခံစာကိုတည်ပြတ်ထားတဲ့အစီအခံစာတစ်စောင်းကိုတရားရေးဌာနကမနက်ဖြန်ချလာပြီးနေ့မှထုတ်ပြန်သွားဖို့စီစဉ်ထားပါတယ်။ထူးဆန်းတဲ့စစ်ဆေးလုပ်ငန်းတွေပေါ်တတင်းလေးလေးဝေဖန်နေတဲ့သမ္မတထရန့်ကတော့22လကြာစုံစမ်းစစ်ဆေးမှုတွေအရရွေးကောက်ပွဲအတွင်းသူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းမနေ့ကလည်းထပ်ပြောလိုက်ပါတယ်။ရုရှားနဲ့ပူးပေါင်းချက်စီရမျိုးမရှိသလိုတရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တာလည်းမရှိတဲ့အကြောင်းတရားလူမှုကွန်ရက်ကနေပြောဆိုလိုက်ကြပါ2016သမ္မတရွေးကောက်ပွဲမှာပြန်ပြည့်ဖြစ်ခဲ့တဲ့ဒီမိုကရက်တစ်ပါတီသမ္မတဟီလာရီကလင်တန်ဒီမိုကရက်တစ်ပါတီအမျိုးသားကော်မတီတရားဥပဒေစိုးမိုးရေးထိတဲ့အရာရှိကောင်းအနေနဲ့တခြားသူတွေကတော့ရာဇဝတ်မှုမြောက်တဲ့လူရည်တွေကိုကျူးလွန်နေတာဖြစ်တဲ့အကြောင်းလည်းသမ္မတကပြောဆိုခဲ့ပါတယ်။သူဆောင်တဲ့ရေမှုကတော့သမ္မတထွန်းရဲ့စီးရီးခွန်းနဲ့ရုရှားလိုကြားဆက်နွယ်မှုရှိမရှိနောက်စုံစမ်းနေတဲ့တရားရေးလုပ်ငန်းတွေမှာသမ္မတကဂျာဝန်စုဖက်ခဲ့တာတွေရှိမရှိဆိုတာတွေကိုစုံစမ်းနေတာပါ။သူဆောင်တဲ့ရေမှုရဲ့စီရင်ခံစားပေါ်လင်းမြန်တာအကြီးကျယ်ကောင်းလို့ချက်ဖြစ်ရှင်းနေချုပ်ဝီလျံပါလုံရဲ့သတင်းသုံးပတ်ကပဲထုတ်ပြန်ခဲ့ပါတယ်။ကောင်းလို့ချက်မှာတော့ထွန်းရဲ့စီးရီးခွန်းနဲ့ရုရှားလိုကြားဆက်နွယ်မှုမတွေ့ရတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကကောက်ချက်ချခဲ့တယ်လို့ဖော်ပြထားတယ်။သမ္မတကတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့တယ်လားဆိုတာကိုတော့သုံးသက်ချက်သုံးတရားမပြည့်တဲ့အကြောင်းပြောဆိုခဲ့တာပါ။တရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့တာရှိမရှိအထူးဆောင်ရည်မှုနဲ့အဖွဲ့ကကောက်ချက်သုံးတရားမချိုက်မလဲရှင်းနေချုပ်နဲ့လက်ထောက်ရှင်းနေချုပ်ဖြစ်သူရော့ရော့စတန်တို့ကတော့နှောက်ယှက်တဲ့လုပ်ငန်းမျိုးတွေမရှိတဲ့အကြောင်းမှတ်ချက်ပြီးပြောဆိုထားကြတာလည်းဖြစ်ပါတယ်။